ီမန္တလေးပအဝင်ကမ္ဘာတဝန်းမှာနည်းပညာကွာမှုရောက်ဖွံ့ဖြိုးမှုရဲ့အားနည်းနေတဲ့အကြောင်းကမ္ဘာစီးပွားရေးဖိုရမ် WEF ရဲ့အစီရင်ခံစာအသစ်ကဖော်ပြပါရယ်ဒီဂျစ်တယ်နည်းပညာအားနည်းမှုရောက်ကမ္ဘာတဝန်းစီးပွားရေးနဲ့လူမှုရေးရာထိခိုက်ဒိဋ္ဌာမှုတွေရှိနေတယ်လို့လည်း2015ခုနှစ်ကမ္ဘာသတင်းနဲ့နည်းပညာဆိုင်ရာအစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုပြတာပါကမ္ဘာပေါ်ကနိုင်ငံပေါင်း143နိုင်ငံကအခြေအနေတွေကိုဆက်စစ်လေ့လာထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကအဆင့်139အထိနှိမ့်ချနေတယ်လို့ဖော်ပြထားပြီးထိပ်ဆုံးနံပါတ်1နေရာမှာတော့စင်ကာပူဒီနောက်မှာတော့ဖင်လန်ဆွေဒင်တို့ကဒုတိယနဲ့တတိယအမေရိကန်ကတော့အဆင့်9မှာရှိနေပါတယ်။ဒီကြေတဲ့နည်းပညာနဲ့ဆက်သွယ်နိုင်မှုအတွက်အမြင့်ဆုံး9မှတ်အထိသတ်မှတ်ထားရမှာတော့မြန်မာနိုင်ငံက 2.5 မှတ်သာရရှိခဲ့တာပါ။တရင်နဲ့ဆက်သွယ်ရေးနည်းပညာအသုံးပြုနိုင်စွာနှိမ့်ချတဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံရဲ့နောက်မှာအင်ဂိုလာ၊ဘရွန်ဒီ၊ဂီနီနဲ့ချတ်လေးနိုင်ငံပဲရှိပါရဲ့။ဆွစ်ဇာလန်နိုင်ငံအခြေဆက် WEF ရဲ့အစီရင်ခံစာကိုပူးတွဲပြုစုခဲ့သူထရီကိုက်ကြာကတော့တရင်နဲ့ဆက်သွယ်ရေးနည်းပညာတွေကိုသုံးခွင့်မရတာမသုံးတတ်တာတွေကြောင့်ဒီဂျစ်တယ်နည်းပညာစင်းရဲမွဲတင်မှုနဲ့ကြုံနေရတယ်လို့ဒီလိုအားနည်းချက်တွေကြောင့်နည်းပညာကိုအခြေခံပြီးရရှိလာနိုင်တဲ့အကျိုးကျေးဇူးတွေကိုလူတွေအနေနဲ့ခံစားသင့်တယ်လို့မခံစားကြရဘူးလို့လည်းပြောဆိုခဲ့ပါတယ်။တရင်နဲ့ဆက်သွယ်ရေးဒီဂျစ်တယ်နည်းပညာဖွံ့ဖြိုးရေးအတွက်မရှိမဖြစ်လိုအပ်ချက်တရလို့လည်းသူကသတိပေးခဲ့တာပါ။ကမ္ဘာပေါ်ကနိုင်ငံတော်များများမှာတော့ကုန်ထုတ်လုပ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေနဲ့လူနေမှုအဆင့်တန်းတိုးတက်လာစေတဲ့ဒီဂျစ်တယ်ဆက်သွယ်မှုတွေအားကောင်းလာအောင်ပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုပြည့်ကွက်နေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်။